မနက်ကမှဒီကနေ့မလ29ရက်နေ့မှာတမတော်နဲ့အခမ်းအနားကျင်းပတဲ့နေ့မှာပဲနိုင်ငံတော်ဝန်စစ်အာဏာသိမ်းမှုကိုစန့်ကျင်ဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲမှုတွေပြုလုပ်ခဲ့တဲ့အတွက်ဒီနေ့တည့်ရက်ထဲမှာတင်ညနေဆောင်အထိလူ90တဲ့မနေ့တင်ဆုံးခဲ့ပြီးဖြစ်ပါတယ်။မာဝါဒီမာဝါဒီမာဝါဒီတေယောမမအနာမဘဲပါလေ။နေရောက်နေရောက်မှာလားနေရောက်။လုံးရောက်ပါဘူးဘောပေါ်ကြပါဘူး။နေရောက်တော့ဘူး။ချင်းတီနောက်ဆုံးရရှိထားတဲ့စီးရင်ဒီအရာရန်ကုန်တိုင်းဒလားမြို့နယ်တစ်ခုထဲမှာမနေ့ညကတည်ဆုံတာအပါအဝင်တည်ဆုံသူ12ဦးရှိပါတယ်။မန္တလေးမြို့တစ်မြို့ထဲမှာဒီကနေ့လူ10ဦးတည်းမနဲ့တည်ဆုံခဲ့သလိုပြင်းဦးလယ်မှာတည်ဆုံသူ9ဦးတည်းမနဲ့မိထီလာမှာ4ဦးတည်းမနဲ့ပခုတ်ကူမှာ3ဦးရန်ကုန်အင်းစိန်မှာ3ဦးတည်းမနဲ့ရန်ကုန်တိုင်းအတွင်းကတခြားမြို့တွေမှာလည်းတည်ဆုံသူတွေအများအပြားရှိခဲ့ပါတယ်။ဒါပြင်မိုးကုတ်မှာ2ဦးတည်းမနဲ့ပသိမ်မှာ2ဦးတည်းမနဲ့ကျောက်ပတောင်းမှာ၂ဦးတည်းမနေနဲ့နိုင်ငံတော်ဝန်ကမြို့နယ်ပေါင်းအနည်းဆုံး23မြို့နယ်မှာတည်ဆုံသူတွေရှိနေပါတယ်။တည်ဆုံသူတွေရဲ့အသက်မပြည့်သေးတဲ့73နှစ်74နှစ်အရွယ်လူငယ်တွေပါပါဝင်နေပါတယ်။အာမမပြေသွားတာ။ဟုတ်ဟုတ်ဟုတ်။မမပြေသွားတာ။ဆက်ချောတဲ့အရွယ်သူသားလေးတည်သွားလို့ပူဆွေးတော့ကရောက်နေတဲ့ဖခင်ဖြစ်သူတဦးရဲ့အတန်ဖြစ်ပါတယ်။ဒီကနေ့အကြမ်းဖက်တိုက်ခတ်မှုတွေလည်းအသက်7နှစ်အရွယ်ကလေးငယ်တဦးလည်းမျက်လုံးကိုရာမကြည်စံထိမှန်ခဲ့တယ်လို့သိရပါတယ်။ဒီကနေ့တည်ဆုံသူအရေးအတွက်ဟာဆီယနာတဲမှုကိုစန့်ကျင်ဆန္ဒပြမှုတွေကိုလက်နက်ကင်တပ်ဖွဲ့တွေကအကြမ်းဖက်ဖြိုခွဲခဲ့တဲ့အထက်အသေးအပြောက်အများဆုံးနေ့လည်းဖြစ်ပါတယ်ဆန္ဒပြသူလူငယ်တွေအနေနဲ့နောက်စိတ်နဲ့နောက်ကျောကိုထိခံရပြီးအသက်ဆုံးရှုံးရနိုင်တဲ့ဆိုတဲ့သတိပေးကြေညာချက်တွေမြမရုပ်မြင်တန်ကြားကတောက်ကြနေမှာထုတ်လွှင့်ပြောဆိုပြီးနောက်တနေ့မှာအခုလိုပြစ်ခတ်ဖြိုခွဲမှုတွေကိုအချိန်မြင့်လှုပ်ဆောင်လာတာဖြစ်ပါတယ်ခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်ကန့်ကွက်သူတွေကိုလက်နက်ကင်တပ်ဖွဲ့တွေဘက်ကအကြမ်းဖက်ဖြိုခွဲမှုတွေရှိနေပေမဲ့လည်းဆန္ဒပြမှုတွေကတော့အခုအချိန်ထိအရှိန်လျော့သွားခြင်းမရှိသေးပါဘူးဒီကနေ့မှာမြန်မာနိုင်ငံတဝန်းတည်ဆုံသူအများအပြားရှိခဲ့ပေမဲ့ဆန္ဒပြသူတွေဟာမနေ့အစောပိုင်းကစပြီးအာယုံဥတပိတ်အတန်တိတ်တပိတ်စသဖြင့်ဤမျိုးစုံနဲ့အာဏာသိမ်းမှုကိုဆက်လက်ကန့်ကွက်နေကြသလိုလက်မတွေပေါ်ထွက်ဆန္ဒပြသူတွေလည်းနိုင်ငံအနှံ့အပြားမှာရှိခဲ့ပါတယ တနင်္လာနေ့တိုင်းလောင်းလုံးမြို့မှာလည်းဒီကနေ့ရာနဲ့ချီတဲ့ပြည်သူတွေလက်မတွေပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြသူတွေကိုတစ်ဖက်မှာအကြမ်းဖက်ဖြိုခွဲမှုတွေရှိနေသလိုရန်ကုန်မြို့တော်တဝိုက်ပိတ်ဆို့ထားတဲ့လမ်းတွေကိုအာဏာပိုင်တွေဘက်ကဘူဒိုဇာတွေနဲ့လိုက်လံရှင်းလင်းတာတွေလည်းပြုလုပ်နေပါတယ်ခင်ဗျာ